မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေတဲ့အကြောင်းအနည်းဆုံးလူနှစ်ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းချိန်ကစလို့သူတို့တန်ယိုအဖြစ်ဆုံးနေ့တည်းဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကရောဘတ်ဂျီမျက်ရည်ယိုပုံမိသားပိုင်းနဲ့လောက်လေးကွာတွေအပြင်တနက်ကြီကိုလည်းအသုံးပြုခဲ့တာဖြစ်ပါတယ်။စနေနေ့မွန်လွဲပိုင်းကမန္တလေးတမောချင်းကိုလူကြုံရေးတပ်ဖွဲ့ဝင်900လောက်ရောက်ရှိလာပြီးလူစုခွဲဖို့အတွက်နိုင်ရတော်ကြဆန္ဒပြသူတွေနဲ့ထိတ်တိတ်တွေ့ပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကတနက်နဲ့တခြားလက်နက်တွေအသုံးပြုပြီးတီးနေခဲ့တာဖြစ်ပါတယ်။အဲ့လိုရဲတပ်ဖွဲ့ကအင်အားသုံးပစ်ခတ်တာကြောင့်မြို့သားတူဦးကောင်းမှာတနက်တန်ရာရရှိပြီးသေဆုံးသွားခဲ့တယ်လို့နောက်မြို့သားတူဦးမှာလည်းရမမှာတနက်ပစ်ခတ်ရတဲ့တန်ရာနဲ့သေဆုံးသွားခဲ့ပါတယ်။တခြားတန်ရာရသူတွေကတော့ဆေးအဖွဲ့ကကုသမှုပေးခဲ့ရပါတယ်။မန္တလေးလိုပဲကချင်ပြည်နယ်မြချင်းနားမြို့မှာလည်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်တွေ့ခဲ့ကြရပါတယ်။မြို့ပေါ်လမ်းကအထက်တန်းကျောင်းဒီမှာထိတိုက်တွေ့ပြီးတဲ့နောက်မိနစ်20အကြာမှာလူအုပ်ခွဲသွားတာဖြစ်ပါတယ်။ပြည်ကရေရပိုင်းတို့ကလည်းမြချင်းနားမြို့မှာအင်အားသုံးအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။နေပြည်တော်မှာတော့တောက်ကြနေကတည်ဆုံသွားခဲ့တဲ့မတ်မြတ်တက်တက်ခိုင်အတွက်စူတောင်းပွဲကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုတွေနဲ့တိုင်းရင်းသားပေါင်းစုံကိုကုစားပြုတဲ့ဆန္ဒပြပွဲလည်းပါဝင်ခဲ့ပါတယ်။ညနေပိုင်းမှာတော့ရန်ကုန်မြို့နဲ့အနီးအနားနေရာတချို့မှာလူကြိုးရေးတပ်ဖွဲ့ဝင်တွေရောက်ရှိလာပြီးလူတွေကိုဖမ်းဆီးနေကြောင်းအတိမပြည့်ရသေးတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျ။